ထောင်တောင်းချီတဲ့ဒုက္ခသည်တွေတခြားနိုင်ငံမှာခလုံးငွေလျှောက်ထားဖို့ဒါမှမဟုတ်တနီးယာကနေတနီးယာကိုရွှေ့ပြောင်းနေထိုင်မှုတွေအန်ဒီယန်များတဲ့ပင်လယ်ပြင်ကိုဖျက်သွမ်းနေကြသူတွေအရေးကိုကမ္ဘာနိုင်ငံတွေကပုံမအယုံဆိုင်လှုပ်ဆောင်ဖို့လိုကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ပင်လယ်ပြင်အတွင်းဒုက္ခသည်တွေကိုကယ်တင်ရတဲ့အခြေအနေတနီးယာကနေတနီးယာကိုရွှေ့ပြောင်းသူတွေပုံမစိတ်ချရတဲ့နိလနဲ့ကိုအသုံးပြုလောက်အောင်အားပေးရင်းနဲ့လူတွေအဲ့ဒီလိုနေရဆွန့်ခွာထွက်ပြေးနေကြရတဲ့အဓိကပြဿနာတွေကိုအဖြေရှာဆွေးနွေးဖို့အတွက်ယူအန်နစ်စီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတဲရက်စ်ကဂျနီဗာမြို့မှာနေရကြဥဆောင်ကျင်းပနေတာဖြစ်ပါတယ်။အခုနှစ်အတွင်းမှာတွင်ပဲပင်လယ်ပြင်ကိုဖျက်ပြီးတော့နေရဆွန့်ခွာထွက်ပြေးသူ၃သိန်းခွဲနေပါရှိခဲ့ပြီးအဲ့ဒီထဲက4200တည်ဆုံးခဲ့တယ်လို့ယူအန်နစ်စီယာကပြောပါတယ်။အန်ဒီအများဆုံးရေကြောင်းဖျက်ကျော်မှုဟာပင်လယ်ပြင်ထဲကိုဖျက်ကျော်သွားရတဲ့ခီးစဉ်ဖြစ်ပြီးမြေထဲပင်လယ်ထဲကိုဖျက်ကျော်သွားတဲ့ခီးစဉ်ဖြစ်ပြီး2019ခုနှစ်ထဲမှာတင်လူပေါင်း3400တည်ဆုံးခဲ့ပြီဖြစ်တယ်လို့ဆိုပါတယ်အခုနှစ်အတွင်းအဲ့ဒီလမ်းကြောင်းကိုဖျက်တမ်းသူ 28,000 ရှိခဲ့တဲ့အတွက်အရင် 2011 ခုနှစ်ကအများဆုံးဖြစ်ခဲ့တဲ့အရေအတွက်ထက်စာရင်3ဆလောက်ပိုများလာတယ်လို့ကုလသမဂ္ဂကပြောပါတယ်